ဘင်္ဂလားပင်လယ်အော်အရှိတောင်ဘက်မှာဗဟိုပြုပြီးတော့တနားရီကိုမိုင်130နှုန်းနီးပါးနဲ့လေပြင်းတိုက်ခတ်မဲ့ဆိုင်ကလုန်းမုန်တိုင်းဖန်နီဟာဒီသတင်းပတ်နှောင်းပိုင်းမှာလူပေါင်းသန်း100ကျော်နေထိုင်တဲ့အိန္ဒိယနိုင်ငံအရှိပိုင်းကအန္ဒရာပရဒက်ရှ်ပြည်နယ်မြောက်ပိုင်းနဲ့အိုဒစ်ဆာပြည်နယ်တွေကိုဒီသတင်းပတ်နှောင်းပိုင်းထဲမှာဝင်ရောက်ဖို့ရှိပါတယ်။လေပြင်းမုန်တိုင်းအပြင်မိုးရေအကျဉ်းအဖျင်လက်မ12လက်မအထိကျနိုင်ပြီးတော့ရေရှမ်းနိုင်ပါတယ်။အိန္ဒိယမိုးလေဝသဌာနကမော်ဖန်နီမုန်တိုင်းဟာအင်အားသိပ်ကြီးမားတဲ့ဆိုင်ကလုန်းမုန်တိုင်းအတွင်ကိုပြောင်းလဲလာနိုင်တယ်လို့သတိပေးထားပါတယ်။ဖန်နီမုန်တိုင်းဟာတောက်ချာနေမနဲ့အိန္ဒိယရဲ့လူနေထူထပ်တဲ့ဥဒိစပြည်နယ်ကိုဟာရီကိန်းမုန်တိုင်းအဆင့်၄ပြန်နဲ့တနအိမ်မိုင်130လေပြင်းတက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။ဒီမုန်တိုင်းဟာအိန္ဒိယပြည်ရင်ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ရောက်ဆက်ပြီးတော့ဝင်ရောက်ဖို့ရှိတဲ့အတွက် WMO ကကမ္ဘာမိုးလေဝသအဖွဲ့ပြောခွင့်ရ Clary Nellis ကဘင်္ဂလားဒေ့ရှ်မှာရှိတဲ့တိမ့်နဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေအတွက်စိုးရိမ်တယ်လို့အင်္ဂါနေ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် At the moment we don't know how intense Fani will be as it nears Bangladesh but obviously
Bangladesh ကိုဝင်လာချိန်မှာ Cyclone Fani ဟာဘယ်လောက်ပြင်းထန်မလဲဆိုတာခုမပြောနိုင်သေးပေမဲ့ဒုက္ခသည်အရေးအတွက်များတာရဲ့ကျကျတဲတဲနဲ့မခိုင်ခန့်တဲ့တဲတွေမှာနေထိုင်ရတာကြောင့်ဆိုက်ကလုန်းရဲ့ဒဏ်အပြည့်စီးရကြီးမားနိုင်ပါတယ်။ဒုက္ခသည်စခန်းတွေဟာမြေနိုင်တဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်လေလေပြင်းရောမိုးရောရေရှမ်းမှုကိုကခံရမှာပါ။ဒါကြောင့်ဒုက္ခသည်တွေတိတ်နေချီရှိတဲ့ဒီနေရာဟာဆိုက်ကလုန်းရဲ့ဒဏ်ကိုအဆိုးဝါးဆုံးခံရပွဲရှိပါတယ
်။ WMO အနေနဲ့မုန်တိုင်းခြေနေကိုအနည်းကစောင့်ကြည့်သွားပြီးတော့နှိုးစော်ချက်တွေကိုလည်းထုတ်ပြန်သွားမယ်လို့ပြောပါတယ်။မုန်တိုင်းဖန်နီဟာဘင်္ဂလားဒေ့ရှ်ဝေါ်ဟာရာဖြစ်ပြီးမိုးရဲ့ဗျံလို့အဓိပ္ပာယ်ရပါတယ်။